ရာသီဥတုပြောင်းလဲမှုသဘာဝဘေးအန္တရာယ်များနဲ့လူမှုတရားမျှတမှု
21ရာစုမှာတိတိသားသားကြုံတွေ့လာရတဲ့ရာသီဥတုပြောင်းလဲမှုဖြစ်စဉ်တွေကြောင့်ကမ္ဘာကြီးဟာတစ်နှစ်ထက်တစ်နှစ်အပူလိုင်းများမုန်တိုင်းများရေကြီးရေလျှံမှုများမြေပြိုမှုများမိုးခေါင်ရေလျှံမှုပြဿနာများနဲ့တောမီးလောင်မှုများစတဲ့သဘာဝဘေးအန္တရာယ်တွေကိုမကြာခဏဆိုသလိုပြင်းထန်စွာရင်ဆိုင်နေရပါတယ်။ဒီလိုသဘာဝဘေးအန္တရာယ်တွေကြုံလာတဲ့အခါလူများကိုထိခိုက်စေတဲ့ဆိုပေမဲ့လည်းလူတိုင်းတူညီစွာထိခိုက်တာမျိုးတော့မဟုတ်ပါဘူး။ဆင်းရဲတဲ့နိုင်ငံတွေ၊ဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့တချို့လူမှုအသိုက်အဝန်းတွေမှာဒီလိုသဘာဝဘေးအန္တရာယ်တွေရဲ့တရားမှုထံတွေကိုပိုပြီးထိခိုက်ခံစားရပါတယ်။ဒါကိုကြည့်မယ်ဆိုရင်လူမှုတရားမျှတမှုနဲ့ရာသီဥတုပြောင်းလဲမှုတို့ဟာဆက်စပ်နေတာကိုတွေ့နိုင်ပါတယ်။ဒါကြောင့်ရာသီဥတုပြောင်းလဲမှုဆိုတာပတ်ဝန်းကျင်အရေးကိစ္စတစ်ခုသာမကလူမှုတရားမျှတမှုအတွက်အရေးပါတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်တွေဟာဖွံ့ဖြိုးပြီးနိုင်ငံတွေရောဖွံ့ဖြိုးဆဲနိုင်ငံတွေမှာပါဆုံးရှုံးမှုကြီးမားတဲ့တရားမှုတွေကိုဖြစ်စေနိုင်ပေမဲ့လည်းဆင်းရဲတဲ့နိုင်ငံတွေဟာချမ်းသာတဲ့နိုင်ငံတွေထက်တည်တည်တသာထိခိုက်မှုရှိတာကိုတွေ့ရှိရပါတယ်။ထူးသဖြင့်ရာသီဥတုပြောင်းလဲမှုနဲ့ကမ္ဘာကြီးပုံနှိပ်မှုကိုအဓိကဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့မီသိန်းလိုဓာတ်ငွေတွေထုတ်လွှတ်မှုပမာဏအများဆုံးဖြစ်တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေထက်ဆင်းရဲတဲ့နိုင်ငံငယ်တွေဟာအပူလိုင်းထံတွေရေကြီးရာတွေနဲ့တောမီးလောင်တာတွေစတဲ့အကျိုးဆက်တွေကိုပုံပုံခံစားရပါတယ်။အခုလိုနည်းပညာတိုးတက်ပြောင်းလဲနေတဲ့ခေတ်မှာတော့ဖြစ်ပေါ်လာမဲ့သဘာဝဘေးအန္တရာယ်တွေကိုကြိုတင်တွက်ဆပြီးသိရှိနိုင်နေပြီဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေဒါမှမဟုတ်ကောင်းမွန်တဲ့ဝင်ငွေရရှိတဲ့လူ့ဖွဲ့စည်းတွေအတွက်ဒီလိုကြိုတင်တွက်ဆပြီးကာဝယ်နိုင်ဖို့နဲ့သဘာဝဘေးအန္တရာယ်တွေရပ်ခတ်ပြီးနောက်ပြန်လည်ထူထောင်နိုင်ဖို့အရေးအမြစ်တွေလုံလုံလောက်လောက်ရှိကြပါတယ်။ဒါပေမဲ့စည်ရင်ရောပါတဲ့နိုင်ငံဒေသနဲ့ဝင်ငွေနှဲပါတဲ့လူမှုအတိုင်းဝင်းတွေမှာတော့လုံလောက်တဲ့တည်ရင်အချက်လက်မရရှိခြင်းရရှိပေမဲ့လည်းကြိုတင်ကောက်ခွင့်နိုင်မှုအားနည်းခြင်းနဲ့ပြန်လည်ထူထောင်နိုင်ဖို့အတွက်အရင်အမြစ်ချွတ်တယ်ခြင်းတို့ကြောင့်ရာသီဥတုပြောင်းလဲမှုတွေသဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့တဲ့အခါရှိရဆဲအခြေအနေထက်ပုံမိုဆိုးရွားစွာရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပါတယ်။လူမှုအဖွဲ့အစည်းအတွင်းဝင်ဝင်ညီမျှမှုမရှိခြင်းနဲ့လူနေမှုအစဉ်တန်ကွဲပြားမှုတွေဟာလည်းရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအန္တရာယ်တွေကိုပုံမိုထိခိုက်ခံစားစေရတဲ့အကြောင်းရင်းတွေတဲ့ပါဝင်နေပါတယ်ဝင်ငွေရရှိမှုနည်းပါးသူတွေဟာလူနေမှုအဆင်အတန်ကွာဟောက်မှုကြောင့်နေထိုင်ရာပတ်ဝန်းကျင်တွေကလည်းဘေးအန္တရာယ်တွေဖြစ်ပေါ်တဲ့အခါထိခိုက်မှုအရှိဆုံးနေရာတွေဖြစ်လေရှိပါတယ်ဥပမာအခြေခံလူတန်းစားတွေနဲ့ဆက်ယုံအလုပ်သမားတွေဟာဆိုရင်အလုပ်နဲ့နီးစပ်ရာနေရာတွေဖြစ်တဲ့ဆက်ယုံအလုပ်ယုံတွေစက်မှုဇုံတွေတတ်ထူတွေနဲ့အမိုက်ပုံတွေစတဲ့ဆွန့်ပစ်ပစ္စည်းထုတ်လုပ်မှုများပြီးလေထုရေထုမြေထုညဉ့်ဉန်းမှုနဲ့နီးစပ်တဲ့နေရာတွေမှာအခြေချနေထိုင်ရလေရှိပါတယ်။ဒါကြောင့်ရေကြီးမှုတွေနဲ့အပူချိန်လွန်ကဲမှုစတဲ့သဘာဝဘေးအန္တရာယ်တွေဖြစ်လာတဲ့အခါမှာရှိရင်ဆွဲကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုကြောင့်ဖြစ်ရတဲ့ကျန်းမာရေးပြဿနာတွေကိုပိုမိုဆိုးရွားစေပါတယ်။ကံရိုးတဲ့ဒေသတွေမှာနေထိုင်သူတွေဆိုရင်လည်းပလတ်စတစ်နဲ့ဆွန့်ပစ်ပစ္စည်းတွေများပြားလာပြီးပင်လယ်ရေအောက်ကျမ်းမြေမြင့်တက်လာခြင်းကြောင့်ဒါမှမဟုတ်မုန်တိုင်းတွေကြောင့်နေအိမ်တွေထိခိုက်ရတဲ့အခါကြောင်ရွှေ့ဖို့အတွက်မတက်နိုင်ကြတာတွေကြုံတွေ့ရပါတယ်။အဲ့ဒီနည်းတူပဲဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေမျိုးတွေမှာရှိတဲ့ကြေးလက်ဒေသတွေဟာလည်းသဘာဝဘေးအန္တရာယ်တွေကြုံရတဲ့အခါစိုက်ပျိုးရေးနဲ့ပတ်သက်တဲ့စင်ခေါ်မှုတွေရင်ဆိုင်ရတဲ့အတွက်စားနပ်ရိက္ခာမလုံလောက်မှုနဲ့စီးပွားရေးမတည်ငြိမ်မှုကိုပိုမိုခံစားရပါတယ်။ဘေးအန္တရာယ်တွေကြုံတွေ့ပြီးတဲ့နောက်မှာလည်းအကူအညီတွေရယူဖို့အခွင့်အလမ်းနည်းပါတဲ့အတွက်လူအများစုဟာအရေးပေါ်ကယ်ဆယ်ရေးရမုံငွေများကျန်းမာရေးစောင့်ရှောက်မှုနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းများရယူနိုင်ဖို့အတွက်လည်းဝေးကွာလျက်ရှိပါတယ်။ဒီအခြေအနေတွေကဆင်းရဲမွဲတေမှုကိုပုံမမြင့်တက်လာစေပြီးနောက်ဆက်တွဲတက်ရောက်မှုတွေကလည်းအချိန်ကာလကြာရှည်နိုင်ပါတယ်။ရာသီဥတုပြောင်းလဲမှုတွေဆက်တိုက်ဖြစ်လာတာနဲ့အကျိုးဆက်တွေဖြစ်တဲ့သဘာဝဘေးအန္တရာယ်တွေဟာလူ့ဖွဲ့စည်းတွင်ရှိပြီးသားမညီမျှမှုတွေကိုပိုပြီးမြင့်တက်စေတဲ့အတွက်ကြောင့်သဘာဝဘေးအန္တရာယ်တွေအပေါ်တုံ့ပြန်မှုတွေဟာလည်းလူမှုတရားမျှတမှုဖြစ်စဉ်ရဲ့အရေးပါတဲ့အစိပ်အပိုင်းအနေနဲ့ပါဝင်နေပြီပဲဖြစ်ပါတယ်။ဒါကြောင့်သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်လာရင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာထိခိုက်ခံစားရတဲ့လူမှုအတိုင်းအဝန်းတွေကိုအဓိကအကူအညီပေးနိုင်ဖို့အစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ဦးစားပေးဆောင်ရွက်တင်ပါတယ်။လူ့အဖွဲ့အစည်းမှာရှိတဲ့လူအလုံးကိုပါဝင်ခွင့်မပြုဘဲဆုံးဖြတ်ချက်တွေမူဝါဒတွေချမှတ်တာကြောင့်လူမှုမညီမျှမှုတွေကိုသာဆက်လက်ဥတီဖြစ်ပေါ်စေပါတယ်။ဒါကြောင့်ဒ ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်ရမှာလူနည်းစုများဆင်းရဲနှွမ်းပါတဲ့လူအုပ်စုများထိခိုက်ခံစားရတဲ့လူအုပ်စုများရဲ့အသံတွေပါဝင်ရမှာဖြစ်ပြီးသူတို့ရဲ့ဆန္ဒကိုအလေးထားဖို့လိုအပ်ပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ corporation တွေဟာလည်းရာသီဥတုပြောင်းလဲမှုကြောင့်နစ်နာရတဲ့လူမှုအသိုက်အဝန်းများကိုပြန်လည်ထူထောင်ရေးလှုပ်ဆောင်ရမှာတာဝန်ယူဆောင်ရွက်ပေးရမှာဖြစ်ပါတယ်။ထိခိုက်ခံစားရတဲ့ဒေသတွေမှာရာသီဥတုပြောင်းလဲမှုကိုစီမံခန့်ခွဲဖို့အတွက်အရေးပေါ်အခြေအနေတွေမှာခိုလုံနိုင်မဲ့အဆောက်အအုံတွေတိစောက်ပေးထားတာမျိုးနဲ့ဒေသတွေမှာရှိတဲ့ပြည်သူပိုင်အခြေခံအဆောက်အအုံတွေကိုလည်းသဘောအားပေးရတဲ့နေရာကိုကျဉ်းကျဉ်းခံနိုင်အောင်မြှင့်တင်ပေးဖို့လိုအပ်ပါတယ်။ဆက်ယုံတွေ၊ရေနံ၊တပ်ထုတူဖော်ရေးလုပ်ငန်းတွေ၊ဆယ်တွေ၊ရေကာတာနဲ့လန်ဒရာတွေကိုဆောက်လုပ်မဲ့နေရာဒေသမှာရှိတဲ့ဒေသခံလူလူရဲ့ဆန္ဒသဘောထားကိုဥစွာကောက်ခံပြီးတဘာဝပဝင်းကျင်ထိမ့်သိမ့်ကာဝယ်ရေးလုပ်ငန်းတွေနဲ့အတူနောက်ဆက်တွဲရင်ဆိုင်လာရနိုင်တဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုတွေကိုဥစွာစနစ်တကျသုတေသနပြုလုပ်ပြီးမှဆောင်ရွက်သင့်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့တဘာဝဘေးအန္တရာယ်တွေဟာပဝင်းကျင်အရေးကိစ္စတစ်ခုဖြစ်တာမကလူမှုတရားမျှတမှုအတွက်အရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်တာကြောင့်ထိခိုက်ခံစားရတဲ့သူတွေရဲ့လိုအပ်ချက်တွေကိုဦးစားပေးတဲ့အစီအမံတွေနဲ့ဆောင်ရွက်ချက်တွေကသာရာသီဥတုပြောင်းလဲမှုသဘာဝဘေးအန္တရာယ်များနဲ့အတူနောက်ဆက်တွဲပြဿနာတွေကိုအကောင်းဆုံးဖြေရှင်းနိုင်မှာပဲဖြစ်ပါတယ်။